ချင်းအာရှမှာတရုတ်မြောက်ကိုရီးယားနဲ့မြန်မာတို့ဟာလူ့အခွင့်အရေးအချိုးဖောက်ဆုံးနိုင်ငံတွေထဲပါဝင်ကြတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကကြေညာပါတယ်။တရုတ်ပြည်မှာအစိုးရအာဆန့်ကျင်ပြောဆိုကြတဲ့အာဏာကိုချိန်ချောက်တဲ့နိုင်ငံသားများကိုဆက်လက်နှိပ်စက်နေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနရဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာဖော်ပြထားပါတယ်။မနစ်ကဆိုရင်15နှစ်မြောက်တင်းနမ်မန်ရင်ပြင်အရေးခင်လှုပ်ဆောင်သူများအားအစိုးရကနှိပ်ကွပ်ယုံမကမြောက်ကိုရီးယားနိုင်ငံကထွက်ပြေးလာကြသူတွေကိုလည်းပြန်သွားရင်ဒုက္ခရောက်မယ်မှန်သိပါရဲ့နဲ့ပြန်ပို့ခဲ့တယ်လို့ဆက်လက်ဖော်ပြထားပါတယ်။မြောက်ကိုရီးယားကိုတော့ကဘာပေါ်ကအဖိနှိပ်ဆုံးအရက်ဆက်ဆုံးအစိုးရတွေထဲအပါအဝင်ဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာဖော်ပြလိုက်ပါတယ်။မြန်မာပြည်နဲ့ပတ်သက်လို့ငကုတ်ကလေးကညံ့ဖြစ်နေတဲ့လူ့ခွင့်ရေးမှတ်တမ်းရှိနေရာကနေအခြေအနေပိုဆိုးလာတယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာဖောက်ပြထားပါတယ်။ဒီမိုကရေစီခေါင်းဆောင်များဖြစ်ကြတဲ့ဒေါက်အောင်ဆန်းစုကြည်နဲ့ဦးတင်ဦးတို့ဆက်လက်ထိန်းသိမ်းခံနေကြရတာလဲနှစ်နှစ်နီးပါးရှိသွားပြီ။တခြားမြန်မာတွေလည်းဥပဒေမဲ့အဖမ်းခံကြရအများပြားပြုတ်ဝဲအထိမ့်သိခံနေကြရပါတယ်။ဖန်ခံနေရသူတွေကိုလုံကြုံရိပ်ဝန်းနှန်းတွေကမရင်းကျင့်ကြနှိပ်စက်ကြစသဖြင့်မတော်မတရားပြုလုပ်နေကြတယ်လို့ဆိုထားပါတယ်။